ထိုင်းနိုင်ငံမှာမူရစေးမှုနဲ့အလုပ်ဖြုတ်ခံခဲ့ရတဲ့ရဲအရာရှိဟောင်းတဦးလက်ချက်နဲ့ကလေးအများစုအပါအဝင်လူ38ယောက်တေဆုံးခဲ့ပြီးတဲ့နောက်မူရစေးဝါနှိမ်နှင်းမှုကိုထိုင်းအစိုးရကတိုးမြှင့်လှုပ်လာပါတယ်။ရဲဝန်ထမ်းတွေကလည်းမူရစေးသုံးလတစ်ချိန်စစ်ဆေးသွားမှာဖြစ်တယ်လို့ထိုင်းရဲချုပ်ကပြောပါတယ်။တစ်ချိန်တည်းမှာပဲကာလာတန်ဘိုဘတ်ငွေတန်1000ကျော်ဘူးတန်ဘိုရှိတဲ့စိတ်ကျဆေးတွေနဲ့နာမည်ကြီးမူရစေးနာမည်ကြီးမူရခိုင်နှစ်ခုကဂိုင်းနာတချို့ကိုထိုင်းရက်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။ထိုင်းအခြေဆိုင် VOA သတင်းတောင်မအေးမှာသတင်းပေးပို့ထားပါတယ်ရှင်
။မူရစေးကြောင့်ကလေးငယ်24ယောက်ပါဝင်38ယောက်ပြစ်ဒဏ်ခံရပြီးတဲ့နောက်မူရစေးပြဿနာကိုကြက်ကြက်မက်မက်ကင်ကြွယ်မှာဖြစ်တယ်လို့ရဲဝန်ထမ်းတွေကလည်းမူရစေးဝါနဲ့ကင်မကင်စစ်ဆေးသွားမယ်ဆိုပြီးထိုင်းရက်တပ်ဖွဲ့ကပြောကြားခဲ့ပါတယ်။အခုရက်ပိုင်းမှာပဲမူရမှောင်ခိုကူးနေတဲ့နာမည်ကြီးဂိုင်းနှစ်ခုကဂိုင်းသားတချို့နဲ့ကာလာပေါက်စီထိုင်းဘက်ဝင်တန်းတထောင်ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား73,600ကျော်နဲ့ ice မူရစေးဝါကီလို90ကိုဖမ်းမိခဲ့ကြောင်းထိုင်းမူရနေနေဂျူရိုကပြောကြားခဲ့ပါတယ်။ရွှေတရီကန်ဒေတာကနေစိတ်ကြွဆေးပြားအမြောက်အများထိုင်းမြောက်ပိုင်းဘက်တင်သွင်းနေတဲ့နာမည်ကြီးမူရခိုင်းနှစ်ခုကိုတပ်တေကန်ပစ္စည်းတွေနဲ့ဖမ်းမိခဲ့တယ်ဆိုပြီးဗုဒ္ဓဘုရားကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရဲကြုတ်ကြီးဒန်ယုံဆက်ကီတီပရာဖက်ကရှင်းလင်းပြောကြားခဲ့ပါတယ်။အဲ
ဆက်2 lot เนี่ยจะเป็นมาจากต้นการธรรมชาตินะครับ lot 1จะมาทางเรือนะครับซึ่งเป็นเรือไม่ใหญ่มากครับนะครับและจากนั้นก็เป็นการขนขึ้นสู่บกอีก lot 1ก็จะเป็นการใช้ผลแล้วก็ใช้สัตว์ป่าที่จะเกิด
ရဲကျုပ်ပြောသွားတဲ့အထက်မှာအခုဖမ်းမိတဲ့မူရစေးဝါတွေဟာထိုင်းနယ်ဇက်ကိုလှေလန်းကုန်းလန်းကနေတချင်းပယ်ဆောင်ပြီးဝင်ရောက်လာတာဖြစ်တယ်။မူရစေးဝါပြဿနာနဲ့ပတ်သက်လို့ထိုင်းနိုင်ငံအတွင်းမှာတင်းတင်းကြပ်ကြပ်ကြိုင်တွယ်အရေးယူသွားမှာဖြစ်ပြီးရဲဝန်ထမ်းတွေမူရစေးဝါသုံးစွဲမှုရှိမရှိသုံးလတစ်ချိန်ဆေးစစ်သွားမှာဖြစ်တယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဒါဟာလက်တလောမကြသေးခင်တုန်းကမူရစေးဝါသုံးစွဲထားတဲ့ရဲဝန်ထမ်းဟောင်းတူဟာမူကြိုကျောင်းကလေးငယ်တွေကိုပြစ်ခတ်တပ်ဖြတ်မှုဖြစ်ပွားခဲ့ပြီးတနိုင်ငံလုံးကရဲဝန်ထမ်းတွေကိုပါတင်းတင်းကြပ်ကြပ်ကင်တွယ်လာတာလည်းဖြစ်ပါတယ်။အခုဖမ်းမိတဲ့စိတ်ကြွဆေးပြားတွေဟာရွှေတရီကန်ဒေသကနေလာပြီးထိုင်းမြောက်ပိုင်းကနေတဆင့်ဆလာဘူရီအဝေးပြေးလမ်းမမှာစိတ်ကြွဆေးတွေနဲ့အိုက်မူရဆေးဝါးတွေကိုဖမ်းမိခဲ့တာလို့လည်းဆိုပါတယ်။ဒီအမှုမှာတော့မူရမှောက်ကိုသမားတွေကထွက်ပြေးရင်ကားဘိန်းပေါက်တဲ့အတွက်မူရမှောက်ကိုသမားနှစ်ဦးဟာအဲ့ဒီမူရစေးဝါးတွေနဲ့အတူဖမ်းမိခဲ့ပါတယ်။နောက်ဖြစ်စဉ်တစ်ခုကတော့ထိုင်းမြန်မာနယ်စပ်တပ်ပီနယ်ထဲမှာပဲကုန်တင်ကားနဲ့တယ်ဆောင်လာတဲ့ကိုသုံးလုံးတစ်စိတ်ပါစိတ်ကြွဆေးပြား5တန်းကျော်ကိုဖမ်းမိခဲ့ပြီးဒီအမှုကတော့ထိုင်းနိုင်ငံကဝရမ်းထုတ်ထားတဲ့တောင်ပေါ်တိုင်းရင်းသားမူရကုန်တဲ့နိုင်လစ်ဆယ်မားရဲ့ပစ္စည်းတွေလို့ဆိုပါတယ်။ဒီအပိုင်းမှာပဲတာချီလေးဘက်ကနေမဲဆိုင်ဘက်ကိုတော်လန်တိုင်းဝင်လာတဲ့အသက်20အရွယ်မြန်မာလူငယ်တဦးကိုတော့တနက်တလဲနဲ့စိတ်ကြွဆေးပြားအလုံး100လောက်နဲ့ဖမ်းမိခဲ့ပါတယ်။အခုရပိုင်းအတွင်းထိုင်းမြောက်ပိုင်းကထိုင်းမြန်မာထိစပ်နေတဲ့နယ်စပ်ကျေးရွာတွေကိုထိုင်းစစ်တပ်ကဝင်ရောက်ရှာဖွေစစ်ဆေးနေပြီးမတင်ကားပွဲလူတွေကိုလည်းဖမ်းဆီးနေပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းနယ်စပ်ဒေသကနေနေ့စဉ်စိတ်ကြွဆေးပြားအနည်းဆုံး380မူရစေးထုတ်လုပ်သူတွေကတင်ပို့နေတဲ့အကြောင်းထိုင်းတရားရေးဝန်ကြီးဆွန်ဆက်ကလည်းပြောဆိုခဲ့တာကိုဒီအပိုင်းမှာပဲထိုင်းနိုင်ငံထုတ်ဘန်ကောက်ပို့စ်သတင်းစာမှာရေးသားထားပါတယ်။ထိုင်းနယ်စပ်အပြင်ဘက်နေရာအနှက်ပြန့်ကျဲနေတဲ့ဆက်ယုံခုနှစ်ခုရှိပြီးစိတ်ကြွဆေးအများအပြားထုတ်လုပ်နေတဲ့အကြောင်းဝင်းကြီးဆွန်ဆက်ကပြောဆိုပေမဲ့မြန်မာနိုင်ငံဆိုတဲ့နာမည်ကိုတော့ထည့်သွင်းပြောကြားသွားခြင်းမရှိပါဘူး။ဒါပေမဲ့လည်းစိတ်ကြွဆေးကြဆက်ယုံနေဟာမြန်မာနိုင်ငံဘက်ကမှဆိုပြီးထိုင်းသတင်းစာတွေကတော့ရေးပါတယ်။ကယောဂကူးစက်မှုတွေနဲ့နိုင်ငံရေးပတိငြိမ်မှုတွေကိုအတုံးချပြီးမြန်မာနိုင်ငံနယ်ကြားရွှေတရီကန်ဒေသဘက်မှာလက်နက်ကန်ရာဇဝတ်ခိုင်းတွေကမူရစေးဝါတွေပို့ပြီးတော့ထုတ်ဝေဖြန့်ချီနေတဲ့အကြောင်းကုလသမဂ္ဂမူရစေးဝါနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးအဖွဲ့ UNODC ကလည်းပြောဆိုထားပါတယ်ရှင်။